န်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုရဲ့ပူးတွဲစီရေးလေ့ကျင့်မှုတွေနဲ့ပတ်သက်လို့မြောက်ကိုရီးယားအစိုးရဘက်ကစိုးရိမ်မှုတွေရှိနေတဲ့အကြားကပဲဒီကိုရီးယားစစ်ပွဲကြောင့်တောင်နှင်းမြောက်နှစ်နိုင်ငံအကြားမှာကွဲကွာနေကြတဲ့မိသားစုပြန်လည်ပေါင်းစည်းစတင်လှုပ်ဆောင်သွားဖို့နှစ်နိုင်ငံသဘောတူခဲ့တဲ့အကြောင်းတောင်ကိုရီးယားနိုင်ငံကပြောဆိုလိုက်ပါတယ်။နေဆက်ဒေသပါမွန်ကျွန်းရွာမှာဒုတိယအကြိမ်နှစ်နိုင်ငံအဆင့်မြင့်ဆွေးနွေးမှုအတွင်းဒီကနေ့မှပဲသဘောတူညီမှုရခဲ့တာဖြစ်တဲ့အကြောင်းတောင်ကိုရီးယားဆိုရရဲ့ပြန်လည်ပေါင်းစည်းရေးရာဝန်ကြီးဌာနကပြောခဲ့တာပါတတိယအကြိမ်တွေ့ဆုံဆွေးနွေးမှုတွေကိုလည်းလိုအပ်ရင်ဆက်လုပ်သွားဖို့ရှိပေမဲ့ပုံမှန်တွေ့ဆုံသွားမှာမျိုးတော့မဟုတ်ဘူးလို့လည်းဝန်ကြီးဌာနကပြောပါတယ်နိုင်ငံဆက်ဆံရေးပုံမှုကောင်းမွန်လာဖို့အတွက်တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဝေဖန်ပြစ်တင်နေတာတွေကိုရက်ဆိုင်သွားဖို့လည်းနှစ်ဖက်သဘောတူညီခဲ့ကြပါတယ်ဆစ်ဆက်ညှိနှိုင်းမှုတွေဟာနှစ်နိုင်ငံစစ်ပွဲကာလ1950ပြည့်လွန်နှစ်တွေနောက်ပိုင်းဒီပြိပက္ခတွေဆက်ပြီးတော့ရှိနေဆဲဖြစ်တဲ့ကိုရီးယားနိုင်ငံအကြားလွန်ခဲ့တဲ့ခုနှစ်နှစ်အတွင်းအဆင့်မြင့်တွေ့ဆုံဆွေးနွေးမှုတွေရဲ့အဆက်လဲဖြစ်ပါတယ်။ဗုဒ္ဓနေ့ကပရမတ်ကျိန်ဆွေးနွေးမှုအတွင်းမိသားစုပြန်လည်ပေါင်းစည်းရေးအစီအစဉ်စတင်မဲ့ဒီနှစ်ဒီလနှောင်းပိုင်းမှာပဲအမေရိကန်နဲ့ဒီတောင်ကိုရီးယားနိုင်ငံအကြားပူးတွဲစီရင်လင်းကျင်းမှုတွေလုပ်ဖို့စီစဉ်ထားတဲ့ကိစ္စကိုရွှေ့ဆိုင်းပေးဖို့မြောက်ကိုရီးယားဘက်ကတောင်းဆိုခဲ့ပါတယ်။ဒီစီလေးချင်းမှုတွေဟာမြောက်ကိုရီးယားကိုကျူးကျော်ဖို့ပြင်ဆင်မှုလို့ဒီမြောက်ကိုရီးယားဘက်ကယူဆပြီးတော့ဒီလေးချင်းမှုတွေကိုဆက်လုပ်မယ်ဆိုရင်မိသားစုပြန်လည်ပေါင်းစည်းရေးအစီအစဉ်ကိုဖျက်သိမ်းပြစ်မယ်လို့လည်းအစိုးရဘက်ကပြောဆိုခဲ့ပါသေးတယ်ရှင်။